မပြည်မှာနိုင်ငံခြားငွေကြေးဈေးကွက်ပေါ်ပေါက်ရေးနဲ့ငွေလဲနှုန်းတရားဝင်သတ်မှတ်ရေးကိုဦးစားပေးဆောင်ရွက်နေကြောင်းအစိုးရသတင်းမီဒီယာမှာဇူလိုင်လ23ရက်နေ့ကဖော်ပြပါတယ်။မြန်မာပြည်မှာငွေလဲနှုန်းအမျိုးမျိုးရှိပါတယ်။ဒေါ်လာ6ကျပ်နဲ့ငွေလဲနှုန်းအစိုးရကသတ်မှတ်ထားတာအနှစ်30ကျော်ပါပြီ။ဒါပေမဲ့ကာလပေါက်ဈေးဟာအစိုးရနှုန်းနဲ့အစားပေါင်းများစွာမြင့်မားပါတယ်။အခွန်ကောက်ယူရာမှာ3တဲ့ငွေလဲနှုန်း၊ဟိုတယ်မှာ3တဲ့ငွေလဲနှုန်းငွေလဲသူ money changer သုံးတဲ့နှုန်း FAC ရွေယူတဲ့ငွေပလဲနှုန်းစသဖြင့်အမျိုးမျိုးရှိပါတယ်။ဒီလိုစင်းပြိုင်ငွေလဲနှုန်းအမျိုးမျိုးရှိနေတာဟာဈေးကွက်နဲ့ဈေးနှုန်းကိုကမောက်ကမဖြစ်စေပြီးကုန်ကျစရိတ်ကြီးမားစေတယ်လို့ထောက်ပြကြပါတယ်။ဒါပေမဲ့ဒီစနစ်ကြောင့်စေအုပ်စုအတိုင်းအဝိုင်းအကျိုးခံစားနေရတဲ့အတွက်ဈေးကွက်သဘောအတိုင်းဖြစ်ပေါ်လာတဲ့ငွေလဲနှုန်းကိုအခွင့်အရေးကလူသားစားကလက်ခံနိုင်ပါမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်။လက်ရှိငွေလဲနှုန်းစနစ်ဟာအစိုးရကိုအယုံအကြည်ကင်းမဲ့စေတဲ့အချက်တစ်ခုလည်းဖြစ်ပါတယ်
။နိုင်ငံခြားကမြန်မာအလုပ်သမားဟာဈာပွဲစားဈာလူကိုတုံးတဲ့ဟွန်ဒီစနစ်ကိုသာယုံကြည်ကြပါတယ်။ဥပမာဘန်ကောက်မှာအလုပ်လုပ်သူကရန်ကုန်ကမိသားစုကိုငွေပို့ခြင်းရင်ဘန်ကောက်ဟွန်ဒီကတဆင့်ပို့ပါတယ်။ဟွန်ဒီအချင်းချင်းချိတ်ဆက်ထားတာမို့ဘန်ကောက်မှာဘတ်ငွေပေးလိုက်ရင်ရန်ကုန်မှာကျပ်ငွေထုတ်ယူနိုင်ပါတယ်။ငွေလွှဲကကိုတော့ငွေဖလဲနှုန်းနဲ့ထည့်ပြီးသားမို့ပေးစရာမလိုပါဘူး။ဒါပေမဲ့ဘန်ကောက်ဟွန်ဒီမှာဘတ်ငွေတွေပုံလာပြီးရန်ကုန်ဟွန်ဒီမှာကျပ်ငွေနှဲသွားနိုင်ပါတယ်။ဒီလိုမဖြစ်အောင်ဘန်ကောက်ဟွန်ဒီဟာရန်ကုန်ကမှားတဲ့ပစ္စည်းကိုပို့ပေးပါတယ်။ဗန်ဒိုက်ကတဆင့်ငွေလွှဲတာမဟုတ်တဲ့အတွက်မြန်မာပြည်ကိုဒေါ်လာငွေရောက်မလာတာကြောင့်ဗမာအစိုးရအကျိုးမခံစားရဘူးလို့ပြောနိုင်ပါတယ
်။ FEC ကဒေါ်လာအတူသုံးဖို့စီစဉ်ထားတာဟာလည်းအစိုးရစကွက်တစ်ခုဖြစ်ပါတယ်။ပြည်တွင်းမှာအမေရိကဒေါ်လာအသုံးပြုတာကိုလက်မခံပဲအစိုးရထုတ်တဲ့ FEC ဒေါ်လာအတူကိုသုံးခွင့်ပြုပါတယ်။အရင်ကဆိုရင်နိုင်ငံခြားခရီးတွေရောက်လာတာနဲ့သတ်မှတ်ထားတဲ့ FEC ကိုဝယ်ယူရပါတယ်။2003ရောက်မှဒီမဝေမနီယာစနစ်ကိုရုပ်သိမ်းလိုက်ပါတယ်။လေရင်လက်မှတ်နိုင်ငံခြားပစ္စည်းစားတာတွေဝယ်ယူရမှာလဲ FEC ကိုသုံးနိုင်ပါတယ်။အမေရိကန်ဒေါ်လာပြည်သူတွေသုံးတာကိုတရားမဝင်ဘူးလို့အစိုးရကသတ်မှတ်ပြီးမဲ့အလွတ်ဈေးကွက်မှာအမေရိကန်ဒေါ်လာကိုသာတန်ဖိုးထားကြပါတယ်။ဒါကြောင့် FEC ဟာဒေါ်လာလောက်ဈေးမရပါဘူး။ဒေါ်လာကို FEC နဲ့လဲပြီးသုံးနေရတဲ့နိုင်ငံခြားအမှုတန်းဟာအမြဲတမ်းအရှုံးပေါ်နေပါတယ်။ FEC ကိုသုံးတာ session နေရှိနေပါပြီ။ငွေလဲနှုန်းအမျိုးမျိုးသုံးတာအဂတိလိုက်စားမှုကိုအားပေးတယ်လို့ဖြစ်နေပါတယ
်2008မှာဖြစ်ပွားတဲ့ Nargis လေးဘေးမှာနိုင်ငံခြားကယ်ဆယ်ရေးဝန်ထမ်းတွေဟာဒေါ်လာကို FEC နဲ့လဲပြီးသုံးချရတဲ့အတွက်ဒေါ်လာ10တန်းကျော်ဗမာအစိုးရအမြတ်ထွက်သွားကြောင်းသိရပါတယ်အဲ့ဒီအချိန်ကအပြင်ဈေးကွက်မှာဒေါ်လာကျပ်1000ကျော်ဈေးရှိပေမဲ့ FEC ဟာ800ဝန်းကျင်သာဈေးရှိတာကြောင့် FEC ဝယ်သုံးသူဟာအရှုံးပေါ်နေရတာဖြစ်ပါတယ် FEC ဒေါ်လာဟာ American ဒေါ်လာနဲ့တန်ဖိုးညီတယ်လို့ဆိုပေမဲ့အစိုးရပိုင်းနိုင်ငံသားငွေဖလဲရေးဘဏ်မှာသွားလဲရင် FEC ဟာဒေါ်လာပေါက်ဈေးတဲ့အမြဲတမ်းနေနေပါတယ်1993ကစပြီးပြည်ရင်း3အတွက်10ဒေါ်လာ5ဒေါ်လာနဲ့ဒေါ်လာတန်ဖိုးညီမျှတဲ့ FEC ငွေဆက်ကူ3မျိုးထုတ်ဝေပါတယ်။ကမ္ဘာလှည့်ခီးတဲ့လုပ်ငန်းနိုင်ငံသားအဖွဲ့အစည်းနဲ့ကုမ္ပဏီအမှုရမ်းတွေထဲမှာ FEC နဲ့လစာရကြသူတွေရှိပါတယ်
။ဗမာအစိုးရအသုံးပြုမှာအမြင်တမ်းလုံငွေပြနေပါတယ်။ဓာတ်ငွေရောင်းရလို့ဒေါ်လာငွေပန်းပေါင်းထောင်ချီပြီးဝင်လာလဲလုံငွေပြတော့ပါပဲ။ဘာဖြစ်လို့လဲဆိုတော့ဓာတ်ငွေရောင်းလို့ရတဲ့ဒေါ်လာကို6ကျပ်နှုန်းနဲ့တွက်ပြီးစရင်ပြထားလို့ဖြစ်ကြောင်းမြန်မာစီးပွားရေးစောင့်ကြည့်ရေးအဖွဲ့ကဘောဂဗေဒပညာရှင်ရှွန်တန်းတော်ကဆိုပါတယ်ဥပမာ2006-2009ဘဏ္ဍာရေးနှစ်မှာဓာတ်ငွေရောင်းလို့ရတဲ့ဒေါ်လာသန်း1250ကိုကျပ်ငွေသန်း9500အဖြစ်စရင်ပြထားပါတယ်ပေါက်ဈေးနဲ့တွက်ရင်ကျပ်ငွေသန်း1000ပေါင်းတသန်း5သိန်းရှိမှဖြစ်တဲ့အတွက်အစိုးရအလုံးစိတ်လူငွေပြမှုကိုအနည်းနဲ့အများဖြည့်ရှင်းနိုင်မှာဖြစ်ပါတယ်တန်ငွေကရတဲ့ဒေါ်လာတွေကိုအစိုးရဝင်ငွေစရင်းမှာမပြဘဲစေအုပ်စုရဲ့အထူးရံပုံငွေအဖြစ်ပြီးသန့်ဖယ်ထားတာဖြစ်နိုင်တယ်လို့ရှွန်တန်းတော်ကသုံးသပ်ပါတယ်။တန်ငွေဒေါ်လာကိုတမင်တကာ6ကျပ်နှုန်းနဲ့တွက်ပြီးစရင်းပြတာဟာလေနားလည်ရခဲ့တဲ့ကွယ်ဝှက်ချက်ဖြစ်တယ်လို့ဂျပန်စီးပွားရေးပညာရှင်ကိုဂျီကူဘိုးကဆိုပါတယ်။ဒေါ်လာငွေလင်းနှုန်းကိုမချုပ်ကင်သင့်ဘူးလို့သူကတင်ပြပါတယ်။ယုတ်တိမတန်းတဲ့ငွေလဲမှုစနစ်ကိုဖျက်သိမ်းမှု IMF အပြည်ပြည်ဆိုင်ရာငွေကြေးရံပုံငွေအဖွဲ့ကတိုက်တွန်းနေတာလဲကြားပြီးဖြစ်ပါတယ်ခင်ဗျာ။